Ukraine ကိုနောက်ထပ်အကူအညီဖြစ်တဲ့ဒေါ်လာဘီလီယံ40ထပ်ပြီးပေးဖို့ American အထက်လွှတ်တော်ကချက်သပရီနေမှာတခဲနဲ့အတီးပြုတ်ပေးခဲ့ပြီးသမရအတီးပြုတ်လက်မှတ်ရေးထိုးဖို့ပါတင်သွင်းလိုက်ပြီးဖြစ်ပါတယ်။အခုချထားပေးမဲ့ရန်ပုံတွေဟာရုရှားရဲ့ကျူးကျော်မှုကိုခုခံတွန်းလှန်နေတဲ့ Ukraine အတွက်လာမယ့်9လလောက်ထိအဆင်ပြေအောင်ပံ့ပိုးပေးဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီငွေနဲ့စစ်လက်နက်ပစ္စည်းတွေလေ့ကျင့်ရေးနဲ့လက်နက်တွေအပြင်လူသားစာနာမှုအကူအညီအတွက်ဘီလီယံနဲ့ချီချထားပေးတာဖြစ်ပြီးဒီထက်မှ3လတာဖြစ်ပွားနေတဲ့စစ်ပွဲကြောင့်ကမ္ဘာတစ်လွှားစစ်နေရိတ်ခါရှားပါမှုပြဿနာဆိုင်ရာအကူအညီပေးဖို့ပါဝင်ပါတယ်။အခုပေးရတဲ့အထောက်အကူဟာယူကရိန်းကိုအမေရိကန်ကအရင်ဆုံးကပေးရထားတဲ့ပစ္စည်းကိရိယာတွေနဲ့ပတ်သက်ပြီးထပ်မံဖြည့်တင်းပေးဖို့ဖြစ်တယ်လို့ယူကရိန်းအစိုးရကအကူအညီပေးနေတဲ့တခြားနိုင်ငံတွေအတွက်ငွေကြေးအကူအညီပေးဖို့ပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအောက်လွှတ်တော်ကအတည်ပြုပေးခဲ့တဲ့ဒီအဆိုပြုချက်အတွက်အထက်လွှတ်တော်မှာထောက်ခံမဲ86မဲကန့်ကွက်မဲ17မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒါဟာလွှတ်တော်မှာသဘောထားတိုက်ဆိုင်နေမရှိတဲ့ပါတီကြီးနှစ်ရဲ့စလုံးကယူကရိန်းကိုထောက်ခံကြောင်းပြသလိုက်တာလည်းဖြစ်ပါတယ်။အထက်လွှတ်တော်အနည်းစုအမှတ်ခေါင်းဆောင် Republican Party က Mitch McConnell ကအခုပေးရတဲ့အကူအညီဟာယူကရိန်းအတွက်သာမကပဲအမေရိကန်ရဲ့အနာဂတ်လုံခြုံရေးနဲ့မဟာဗျူဟာချက်အကျိုးစီးပွားတွေအတွက်ပါပုံဖော်ပေးနိုင်မယ်တိုက်ပွဲအတွက်ဖြစ်ကြောင်းလည်းပြောပါတယ်အထက်လွှတ်တော်လက်နက်တပ်ဖွဲ့ရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ် Jack Reed ကလည်းလာမယ့်လတွေဟာယူကရိန်းအတွက်အရေးကြီးတဲ့အချိန်ဖြစ်ပြီးအခုစစ်ပွဲမှာရုရှားကနိုင်ခဲ့ရင်တော့သူကဒီလောက်နဲ့ကျေနပ်နေမှာမဟုတ်ပဲထပ်တိုးလာမယ့်အနေအထားဖြစ်နေတယ်လို့သူထင်ကြောင်းပြောကြားခဲ့တာပါ